ကွယ်လွန်သူနိုင်ငံတော်တရားရုံးချုပ်တရားသူကြီး Ruth Bader Ginsburg ကိုဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်တဲ့ဝင်ရောက်ရှင်းပြမဲ့ Joe Biden နဲ့သူ့ရဲ့ဇနီး Jill တို့ကသူ့အယုတ်လောင်းထားရှိရာလွှတ်တော်မှာလာရောက်ဂါရဝပြုကြပါတယ်။တရားသူကြီး Ginsburg ဟာလွှတ်တော်မှာအခုလိုဂုဏ်ပြုခံရတဲ့ပထမဆုံးအမျိုးသမီးပါ။လွှတ်တော်ကအမျိုးသားဂုဏ်ဆောင်ရုပ်ထုတွေထားရှိတဲ့ခန်းမကြီးထဲမှာပြုလုပ်တဲ့ဂုဏ်ပြုနှုတ်ဆက်တဲ့အခမ်းအနားကို Joe Biden နဲ့သူ့ဇနီးတို့တက်ရောက်ခဲ့ကြပါတယ်။အခမ်းအနားမှာလွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကကွယ်လွန်သူတရားသူကြီး Ruth Bader Ginsburg ကိုလွှတ်တော်မှာအခုလိုဂုဏ်ပြုခွင့်ရတဲ့အတွက်ဂုဏ်ယူကြောင်းပြောပါတယ်။ဂျူးတရားဟောဆရာမ Rabbi Lauren Holzblatt ကကွယ်လွန်သူအတွက်အောင်းမြေပွဲအမှတ်တရစကားတွေပြောကြရမှာ။တရားသူကြီး Ginsburg ဟာသူ့မဘဝတသက်တာလုံးတရားမျှတမှုအတွက်ပဲလုံခြုံခဲ့တာဖြစ်ပြီးသူ့လောက်ရမအောင်မမြင်ဖြစ်ချိန်မျိုးမှာတော့ဆက်ပြီးတိုက်ပွဲဝင်လေရှိသူတူဖြစ်ကြောင်းပြောပါတယ်။သူမရဲ့ရုပ်လောင်းကိုအမေရိကန်တရားရုံးချုပ်ကနေလွှတ်တော်ခန့်မာရဲကိုပြောင်းရွှေ့ခဲ့တာပါ။1865ခုနှစ်ကအလုတ်ကြံခံခဲ့ရတဲ့သမရဟောင်းအေဘရာဟမ်လင်ကွန်းရဲ့ရုပ်လောင်းတင်ဖို့အတွက်ဒီလွှတ်တော်ခန့်မာရဲမှာတိဆောက်ခဲ့တဲ့ဆင်မြင့်ပေါ်မှာသူမရဲ့ရုပ်လောင်းကိုထားရှိဂုဏ်ပြုခဲ့တာဖြစ်ပါတယ်။